မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေရဲ့ပြည်ဝင်ခွင့်နဲ့အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းနေထိုင်ကြမဲ့ဒုက္ခသည်တွေလက်ခံနေတဲ့အစီအစဉ်တွေကိုယာယီဆိုင်းငံ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကိုပယ်ချလိုက်တဲ့ဝါရှင်တန်ပြည်နယ်တရားသူကြီးရဲ့စီရင်ချက်ကိုတရားရေးဌာနကအယူခံဝင်ရမှာအခုဆိုရင်ဒီအမှုကိုပြည်ထောင်စုအယူခံတရားရုံးကနှစ်ဖက်လျှောက်လဲချက်တွေကိုအခုအတန်လှည့်နေတဲ့အချိန်မှာစတင်ကြားနာနေပြီဖြစ်ပါတယ်။ဒီကြားနာပွဲကထွက်လာမဲ့ရလဟာအမေရိကန်မှာလာရောက်အခြေချနေထိုင်ကြမဲ့မြန်မာအပါဝင်ဒုက္ခသည်တွေရဲ့အနာဂတ်ရည်ကိုအဆုံးဖြတ်ပေးမှလည်းဖြစ်ပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းနိုင်ကပြောပြမှာပါ
။ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမ္မတရဲ့အမိန့်ကြေညာချက်ကိုကန့်ကွက်သူတွေနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရအဖွဲ့အစည်းဥပဒေကြောင်းအရအခြေတင်ဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့သူ့အနေနဲ့ဘယ်လောက်ထိလှုပ်ဆောင်သွားဖို့ရှိသလဲလို့မေးတဲ့အခါမှာတော့ဒီကိစ္စကိုဆုံးခန်းတိုင်အထိလှုပ်ဆောင်သွားမှာဖြစ်ကြောင်းအင်ဂါနေ့ကသမ္မတအင်ဂျူရောမှာနိုင်ငံတော်ဝန်က KIA ရဲ့အရာရှိတွေနဲ့တွေ့ဆုံပွဲအတွင်းသမ္မတထရမ့်ကပြောပါလေ
We're going to take it through the system. It's very important. It's very important for the country. Regardless of me or whoever succeeds.
ကျွန်တော်တို့အနေနဲ့တည်ရှိနေတဲ့စနစ်အတိုင်းဆက်လက်လှုပ်ဆောင်သွားမှာပါ။ဒါဟာအမတန်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ်။တမ်းပြည်အတွက်လည်းအမတန်အရေးကြီးပါတယ်။ကျွန်တော်အတွက်ပဲဖြစ်ဖြစ်နောက်ပိုင်းမှာတာဝန်ဆက်ယူမဲ့သူတွေအတွက်ပဲဖြစ်ဖြစ်တမ်းပြည်အတွက်လုံခြုံမှုရှိဖို့လိုအပ်ပါတယ်။စီးရီးယားလူမျိုးစုံရောက်နေတဲ့နိုင်ငံကလူတွေကိုခေါ်တဲ့အခါမှာအဲ့ဒီလူတွေကိုတေချာစီစစ်နိုင်ဖို့လိုပါတယ်။ရွှေပြောင်းနေထိုင်သူတွေကတစ်ဆင့်အမေရိကန်နိုင်ငံထဲကိုထိုးဖောက်ဝင်ရောက်မယ်ဆိုပြီးတော့ ISIS အဖွဲ့ကလည်းပြောထားတယ်မဟုတ်လား။အဲ့ဒီလိုအခြေအနေတွေရှိနေတဲ့ကြားကတိုင်းပြည်တွေကိုဝင်လာမဲ့သူတွေကိုကျွန်တော်တို့တင်းကျပ်ခွင့်မရှိဘူးဆိုတော့အဲ့ဒါကိုဘယ်လိုဖြေရှင်းချက်ပေးမှာလဲ
။သမ္မတရဲ့ပြည်ဝင်ခွင့်အရာကြီးပိတ်ပင်တဲ့အမိန့်ကိုဝါရှင်တန်ပြည်နယ်ကတရားသူကြီး James Roberts ကပြီးခဲ့တဲ့သတင်းပတ်အတွင်းယာယီတားဆီးခဲ့တာဖြစ်ပါတယ်။သမ္မတရဲ့အမိန့်ဟာဖွဲ့စည်းပုံကိုချိုးဖောက်ရာရောက်တယ်လို့ဆိုပြီးမနီဆိုတာပြည်နယ်နဲ့ဝါရှင်တန်ပြည်နယ်တွေမှာဆွဲဆိုထားတဲ့အမှုတွေအပေါ်ဟာဝိုင်ပြည်နယ်အပါအဝင်ဥရေပညာရှင်တွေနိုင်ငံသားလွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကလည်းထောက်ခံကြပါတယ်။သမ္မတရဲ့ပြည်ဝင်ခွင့်တားမြစ်မိန့်ကိုပြန်လည်ပြဋ္ဌာန်းပေးဖို့သမ္မတထရမ့်အစိုးရရဲ့တောင်းဆိုချက်ကိုဆန်ဖရန်စစ္စကိုမြို့မှာရှိတဲ့အနောက်ဖက်ချမ်းအယူခံတရားရုံးကတင်းငွေနေကပယ်ချခဲ့ပြီးတဲ့နောက်မှာတော့တားမြစ်ခံထားတဲ့နိုင်ငံတွေကလူတွေအမေရိကန်နိုင်ငံကိုဝင်လာခွင့်ရသွားခဲ့ပြန်ပါတယ်။သမ္မတထရမ့်ရဲ့အမိန့်ကြေညာချက်ထုတ်ပြန်ပြီးပြီးချင်းမှာပဲရွှေပြောင်းအခြေချနေထိုင်ရေးအစီအစဉ်နဲ့အမေရိကန်ကိုမူလကလာဖို့ရှိတဲ့မြန်မာဒုက္ခသည်တချို့ဟာလည်းယာယီပြစ်ပင်ခံရပြီးတဲ့နောက်လောလောဆယ်မှာပြန်လာခွင့်ရနိုင်ကြပြီဖြစ်ပါတယ်။ပန်ဆာဗီးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာရောက်နေတဲ့ဒေါ်ဖွန်ဝါရဲ့တမိဖြစ်သူဟာအမေရိကန်နိုင်ငံကိုလာဖို့ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကနေထွက်လာပြီးမှသမရရဲ့အမိန့်ကြောင့်လာခွင့်မရဘူးဆိုပြီးပြန်လည်သွားခဲ့ရာကနေအခုတော့လာခွင့်ရတယ်ဆိုပြီးပြန်လာနေပြီလို့ဆိုပါတယ်။မြန်မာလိုကြွန့်ကျင်ဆောင်မပြောရတဲ့အတွက်ဘာသာပြန်တဲ့တစ်ဆင့်မေးကြည့်တဲ့အခါသူသမီးထိုင်းနေစဒုက္ခသည်စခန်းကနေထွက်လာနေပြီဖြစ်ကြောင်းဒေါ်ဖောဝါကအခုလိုပြောပါတယ
်။အော်ဘွာတဲလေးဟဲ့လေးရေတစ်ဆင့်ညမှာသာမို့ဘွာတဲလေးဟဲ့လေး
သူပြောတယ်သူရှားတယ်အဲ့ဒါအခုကသမီးကအခုကထွက်လာပြီတဲ့အမေရိကန်မှာသူများပြောတယ်အရင်ထွက်လာပြီတဲ့ဒါပေမဲ့အခုကတတရားဘာမှမကြသေးဘူးပေါ့နော်သမီးစီဘုံမှာ
အနော်ဖောဝါသမီးကဘယ်စခန်းကနေထွက်လာတာပါလဲနေစက
အော်
မေရာမူကနေထွက်လာတာအနော်ဖောင်းကသမီးကတယောက်ထဲလာတာလားတခြားအဖော်တွေပါသေးလားသူနဲ့ဘယ်နှစ်ယောက်လာတာပါလဲလို့
လာလာလာခေါ်တော့ဘာဟက်ဒီအလာတူတူရဲ့တမမူ
သူသမီးကတယောက်ပဲလာတယ်ဒါပေမဲ့ဟိုတခြားမိသားစုလည်းပါတယ
်တမရထရမ့်ရဲ့အမိန့်ကြေညာချက်ကြောင့်အစပိုင်းမှာသူသမီးလုံးဝလာလို့မရတော့ဘူးထင်ပြီးသမီးအတွက်စိုးရိမ်နေခဲ့ကြောင်းလဲဒေါ်ဖောင်းကအခုလိုဆက်ပြောပြပါတယ်
ye chumwe ye chumwe odwa blo mada de sit ba iblo odwa ye chumwe ma le yatao
e sia tu pya da wa na tu tmi ya ho kha na ma ti yaw the ba cha ka da ma na ba ma lo lo mi ya ne tu twet le tu sit po da ba su ha pya pya la
tamara trump ye amin chin ya cha chaung a sa bai ma tu tmi long wa la lo mi ya daw u tin pi tmi twet so yei ni ke chaung le do phaw wa ga a pya pya ba de philadelphia myo ma yaw ni de ma khain sa ye a myo ta phit tu ha le မူလကဖေဖော်ဝါရီလတန်းပိုင်းမှာမလေးရှားနိုင်ငံကနေအမေရိကန်နိုင်ငံကိုရွှေ့ပြောင်းအခြေချနေထိုင်ရေးအစီအစဉ်နဲ့ရောက်ဖို့ရှိပေမဲ့လည်းဒုက္ခသည်များကုညီဆောင်ရွက်ရေးအဖွဲ့ကသူ့ခီးစဉ်ကိုယာယီဆိုင်းငံ့ထားကြောင်းအကြောင်းကြားခဲ့တယ်လို့ပြောပါတယ်
။အော်ညီမတို့ထင်တာကလူအရန်များလို့ပေါ့နော်ဒါပေမဲ့တော့နှစ်ချက်နဲ့တော့မဆိုင်ဘူးလို့ထင်တာပဲ
။သူအဲ့လိုအကြောင်းကြားတာလားဘယ်သူကနေအကြောင်းကြားတာလဲအမျိုးသား။
ညီမကိုစဟိုအေဂျင်စီကဖုန်းခေါ်တာပါ။
အင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကဒုက္ခသည်တွေအရေးကူညီဆောင်ရွက်နေတဲ့ဒေါက်တာရိုဒင်းငါကတော့မလေးရှားကနေချင်းတိုင်းရင်းသားမြန်မာဒုက္ခသည်မိသားစုတခုအခုလဖေဖော်ဝါရီလ14ရက်နေ့မှာထွက်လာဖို့အစီအစဉ်ရှိကြောင်းပြောပါတယ
်အခုကျွန်တော်ဆက်သွဲတဲ့သူက ခုနကျွန်တော်ပြောတဲ့သူကသူ့ကို UN နဲ့ဆရာပဲခေါ်တာဖြစ်တယ်တင်တန်းတွေပါတယ်အနီးကတင်တန်းတွေပေးဖို့ပေါ့နော
်
အဲ ready လုပ်ခိုင်းတဲ့တဘောနောက်ဆုံးမှမှ American တန်ညိုကနေသူ့ကို visa ထုတ်ပေးရမှာဟုတ်အဲဆိုတော့သူ့ဘက်ကလည်းမတိမချဖြစ်နေတယ
်ဩဒါမဲ့ဟိုဆိုတော့မူလအစီအစဉ်အတိုင်းဆိုရင်တော့ဒီမူလအစီအစဉ်အတိုင်းဆိုတော့သူက14 15မှာရောက်ဖို့ရှိတယ်ပေါ့
ဟုတ်တယ်သူ့သူ့တော့ရချင်းကတော့တိချာပေးလိုက်တယ်14ရက်နေ့ထွက်မယ် Indianapolis ဆို15ရက်နေ့ရောက်မယ်အဲ့လိုသူပြောတယ်
တရားသူကြီး3ဦးပါဝင်တဲ့ပြည်ထောင်စုအယူခံတရားရုံးကအင်္ဂါနေ့မှာကြားနာနေတဲ့ကိစ္စတိကျပြတ်သားတဲ့ဆုံးဖြတ်ချက်တစုံတရာထွက်မလာဘူးဆိုရင်တော့ဒီအမှုဟာနိုင်ငံတော်တရားရုံးချုပ်မှာနောက်ဆုံးကြားနာရမယ့်အခြေအနေကိုဆက်ရောက်နိုင်ပါတယ်ခင်ဗျာ